ပြည်ပြည်နယ်ပြည်ပြည်မြို့သားအစီအုံထိန်းချုပ်ရာဒုက္ခလာရခရိုင်တွေကစိုက်ပျိုးရေးဆယ်မြောင်တစ်တော်ရက်စင်းနဲ့စီပင်စားတဲ့ဌာနဆိုင်ရာဝန်ထမ်းတွေဟာနေရာပြောင်းရွှေ့မှုတွေဆက်တိုက်လုပ်လာပါတယ်သူတို့တွေဟာဌာနဆိုင်ရာတွေမှာနေထိုင်မရတော့ပဲရက်ွက်တည်တဲ့ပြောင်းရွှေ့နေထိုင်ကြတာတွေရှိတယ်လို့လည်းနေစက်ကဒေသခံတူကပြောပါတယ်
ပတ်ကပတ်ကစားပြောပါငါပတ်ကစားဟိုအတိုင်းဝင်နေဖြစ်တယ်ကျွန်တော်ကျောင်းဆရာတွေဝန်ထမ်းတွေဟောနော်ဝန်ထမ်းတွေကျွန်တော်စစ်သားတွေရဲရတော့တချို့ကတချို့ကသူ့မိဘရက်ထန်တို့သူတို့ရှိရမယ်ဒါတို့ကျောင်းဆွေးနေတာတွေရှိတယ်မှာဟိုတချို့ဝန်ထမ်းတွေဆိုလို့ဆိုရှင်တို့ဝန်ထမ်းတွေဆိုလို့ဆိုရှင်တော့တချို့အဲ့လိုမျိုးပြင်မာရေးထွက်နေတာတွေလည်းရှိတယ်သူတို့ကြတော့စစ်တပ်ကမီးစက်နဲ့မီးစက်မ
ဲ့ဌာနဆိုင်ရာဝန်ထမ်းတချို့ဟာစီဒီအန်လည်းမလုပ်ရဲကြသလိုသူတို့ရဲ့လိုင်းငန်းတွေမှာလည်းမနေရဲကြတော့ပဲတိတ်ရှာမှုတွေများလာတဲ့အတွက်မိမိတို့ရောက်တဲ့နေရာကနေအလုပ်တွေကိုလုပ်ကြဖို့ကိုလည်းစကစဘက်ကညွှန်ကြားမှုတွေရှိတယ်လို့လည်းအမိမဖော်လိုတဲ့ဌာနဆိုင်ရာဝန်ထမ်းတဦးကလည်းပြောပါတယ်ဖန်အန်ဘက်မှာတော့စစ်တပ်လက်အောက်ခံဌာနဆိုင်ရာအရာရှိတွေကိုတနက်ဖြစ်ခတ်နိုင်တဲ့သင်တန်းတွေမိုင်းအသိပညာပေးသင်တန်းတွေစီးရဲနဲ့သက်ဆိုင်တဲ့သင်တန်းတချို့တွေပေးနေတဲ့အတွက်စကစလက်အောက်ကဝန်ထမ်းတွေဟာပို့ပြီးတော့စိုးရိမ်မှုတွေတိုးလာနေပါတယ်။ပြည်ရဲ့မျိုးသားအစည်းအရုံးကစကစဝန်ထမ်းတွေကိုသတိပေးချက်ထုတ်ပြန်ပြီးတဲ့နောက်မှာတော့ဒေသခံလူထုတွေကလည်းစစ်ပွဲတွေဖြစ်လာမှာကိုစိုးရိမ်ထိတ်လန့်ပြီးနေရာပြောင်းရွှေ့တာတွေလုပ်ခဲ့ကြောင်းကရင်ငင်းညာရဲ့အထောက်အကူပြုကွန်ရက်ကပြောရေးဆိုခွင့်ရှိသူစောလေးကပေါ်ကလည်းအခုလိုပြောပါဗျ။
ဆရာဆရာရဲ့ဝန်ထမ်းတွေကိုရှိခိုင်းတယ်ပေါ့လား။ဆိုတော့အဲ့ဒီနေရာပေါ့ဒီလိုလေးရပါရှိတဲ့ဆက်ကဆက်ရဲ့လမ်းငယ်ကလည်းအကုန်လုံးကိုဆက်သွားခိုင်းနေတာမျိုးဖြစ်တယ်ဆိုတော့ဒီလိုရတဲ့သူကြိတ်ကြောက်လိုက်ပြီးတော့အချင်းချင်းတာဆက်ချိုးတော့အဲဤတဲ့ရနေရာကိုရှောင်ဆက်သွားတာဒီတော့ရှိနေပါပြီ။ဒီဆက်ဆိုမြစ်ချာအဲ့ဒီရေချစ်စစ်ပြီးဆက်ပဲသွားတာဒီရှိနေတော့ဒီချင်းကြီးကတော့မြောက်ကြီးဆက်သွားအဲ့လိုမျိုးပေါ့နော်ဟိုဆောင်ရမ်းနေရာကြီးကတော့ချစ်ချင်းကြီးကတော့ကြောင်းချွေးနေတာဒီချင်းကြီးကတော့အချင်းကြီးဆောင်ကြည့်နေတော့ပဲ
အခုဆိုရင် KNU တက်မှ6ထိန်းချုပ်ရာဒူပလာယာခရိုင်နယ်ကကော့ကရိတ်ကြာရင်စိတ်ကြီးဖျားသုံးစုဝက်လီစုကလိကျုံတို့ဒေသများနဲ့တက်မှ5ထိန်းချုပ်ရာဖားပွန်ခရိုင်နယ်မှာစစ်ကောင်စီရဲ့အရက်ဖက်အုပ်ချုပ်ရေးဌာနတွေနဲ့လက်အောက်ခံဌာနဆိုင်ရာရုံးလုပ်ငန်းတွေလည်းလဲပတ်မှုတွေမရှိဘဲရက်ဆိုင်တလောက်ဖြစ်နေပါတယ်ဒီရက်ပိုင်းမှာတော့ကရင်ပြည်နယ်အတွင်းမှာတိုက်ပွဲတွေကြီးကြီးမားမားဖြစ်လာနိုင်တယ်ဆိုပြီးဒေသခံတွေကကုန်တယ်တွေကပါခရီးသွားလာရေးတွေမှာပို့ပြီးတော့ဂယုစိုက်ပြီးသွားလာနေထိုင်နေကြပါတယ်။ကော့ကရိတ်မြို့နယ်တောင်ပိုင်းမှာဖွင့်လှစ်ထားတဲ့ကရင်ပညာရေးကောလိပ် KTTC ကျောင်းအနီးကိုလည်းစစ်ကောင်စီတပ်ကဝင်ရောက်တပ်ဆွဲထားတဲ့အတွက်ကောလိပ်ကျောင်းကိုယာယီပိတ်ထားရတယ်လို့လည်းနေမြေခံပညာရေးတာဝန်ရှိသူတွေကပြောကြားကြပါတယ်ရှင်။